အစိုးရလွှတ်တော် NNER ကိုယ်စားလှယ်တွေနဲ့ကျောင်းသားကိုယ်စားလှယ်တွေလေးဖွဲ့ဆိုင်သဘောတူညီချက်နဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဒီကနေ့မှာအပိသက်ရေးသားပြုစုပြီးဖြစ်လို့မနေ့ပြန်မှလွှတ်တော်ကိုတင်သွင်းမှာဖြစ်ပါတယ်တချိန်ထဲမှာပဲဒီကနေ့ရန်ကုန်မြို့မှာပညာရေးဥပဒေပြန်လည်ပြင်ဆင်ရေးသပိတ်မောက်ကျောင်းသားတွေကိုထောက်ခံတဲ့ရန်ကုန်ကျောင်းသားတွေဦးဆောင်တဲ့လူမှုလှုပ်ရှားမှုကိုလည်းပြုလုပ်ခဲ့ကြပါတယ်။ပင်မစစ်ကြောင်းကတော့ရန်ကုန်ကိုဆက်လက်ဦးတည်ချီတက်လာနေပြီဖြစ်ပါတယ်။ဒီအကြောင်းနောက်ဆုံးရအခြေအနေတွေကိုတော့မတ်စွန်မွန်ကစူးစီးတင်ပြထားပါရှင့်။
သမရလက်မရေးထိုးအတည်ပြုပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကရန်ကုန်တိုင်းလွှတ်တော်မှာအစိုးရလွှတ်တော်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေနဲ့ NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုယ်စားလှယ်တွေနောက်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ NNER ရဲ့ပညာရေးမူကြမ်းကိုလွှတ်တော်တင်ဖို့ဆုံးဖြတ်ခဲ့ကြတာပါဖေဖော်ဝါရီလ15ရက်နေ့မှာတော့ကျောင်းသားကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့ NNER ကကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနရဲ့အောက်မြင်မှပြီးရုံးခန်းမှာထပ်မံတွေ့ဆုံပြီးတော့ပညာရေးမူကြမ်းကိုအချောတက်ပြုစုနိုင်ခဲ့ပြီးဖြစ်ပါတယ်။ဖေဖော်ဝါရီလ16ရက်နေ့မှာတော့ပညာရေးဝန်ကြီးဌာနကနေတဆင့်လွှတ်တော်ကိုတင်သွင်းနိုင်တော့မှာဖြစ်တယ်လို့အစည်းအဝေးကိုကျောင်းသားကိုစားပြုတက်ရောက်ခဲ့တဲ့ကိုအောင်မိုင်းစံကပြောပါတယ်။
ဘောရီရဲ့ထုတ်ပြန်ပြီးတော့ဥပဒေကျမ်းမှာဆက်ဆွဲမဲ့အပိုင်းတွေကိုဒီနေ့စိမိပညာဦးစီးဌာနအောက်မှာပြီးရုံးမှာကျွန်တော်အဲ့ဒီမပြီးသေးတဲ့ဥပဒေကျမ်းကိုဆက်ဆွဲလိုက်ရတယ်။ပြီးတာနဲ့ညဦးစီးဌာနနဲ့ပြန်အပ်ခဲ့လိုက်။ဒီကျောင်းသားကုသလေရဲ့ကကျွန်တော်နဲ့ကိုအောင်နေပိုင်းနဲ့နှစ်ယောက်ပါတယ်နော်။ခရဏီယာဘက်ကတော့10ယောက်လောက်လား။သူရဘက်ကတော့ရှင်ကျုပ်တွေလည်းလာတယ်ပြီးတော့ဥပဒေပညာရှင်တွေပါတယ်။ဒီနေ့ကျုပ်ရုံးကလည်းဥပဒေပညာရှင်တယောက်လွတ်ပေးတာ။ခရီးသေးသွားတာကတော့မနေ့ပံပေါ့နော်။တစ်ချောင်းရနေ့လွတ်တော်ပြန်စားတဲ့အချိန်မှာသူပြင်မယ်လို့ပြောပေးတာ
။တစ်ချိန်ထဲမှာပဲမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုနေတဲ့ကျောင်းသားတပိတ်တွေကိုထောက်ခံကြောင်းရန်ကုန်ကတက္ကသိုလ်ကျောင်းသားတွေကဥဆောင်ပြီးတော့အရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအင်အားစုတွေပါဝင်တဲ့ဒုတိယကြိမ်မြောက်လူမှုလှုပ်ရှားမှုတရက်ရန်ကုန်မှာပြုလုပ်ခဲ့ပါတယ်။တားဆီးမှုတွေရှိခဲ့ပေမဲ့လို့လမ်းတစ်လျှောက်ရန်ကုန်နေပြည်သူတွေကိုဘာကြောင့်တပိတ်မောက်ကျောင်းသားတွေကိုထောက်ခံရပါသလဲ။ကျောင်းသားတွေတောင်းဆိုနေတဲ့အချက်တွေကဘာတွေလဲဆိုတာကိုဥဆောင်ကျောင်းသားတွေကရှင်းပြခဲ့တယ်လို့ဥဆောင်သူတဦးဖြစ်တဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကကိုလင်းထန်နိုင်ကပြောပါတယ
်။အာကျွန်တော်တမိုင်းနိုင်ငံကနေစတယ်။လဲတန်းကနေမှဂျီလီကုန်းကဘယ်မှာအာဂရာကွင်းပြေးမှာပဲ။ဆန်ကုန်းမှာပေါ့နော်အကြောင်းမျိုးကြောင့်တပိတ်စစ်ကြောင်းတွေကိုတော့ရောက်ပူပေါင်းနိုင်ခြင်းမရှိသေးတဲ့ကျောင်းသားတွေပေါ့အထူးသဖြင့်တော့ရန်ကုန်တောင်ပိုင်းခံကျောင်းသမဂ္ဂရန်ကုန်အစီပိုင်းခံကျောင်းသမဂ္ဂကျောင်းသားတွေပါတယ်။နောက်ရက်ဖက်အဖွဲ့ကြီးတွေပါတယ်။နိုင်ငံရေးစင်တာဟောင်းတွေပေါ့နော်ပါတယ်။ UNA ပေါ့နော်လီမီညွတ်တော်ဒိုင်းနာမျိုးစနာမျိုးတော်ထောက်ခံနေဆိုပြီးတော့ပါတယ်။ဒီတန်းတစ်ချောင်းလူတို့ကလည်းအကုန်လိုက်ပါလာတယ်။ဒီကားရက်ဒီမှာတပိတ်အကြောင်းဆက်သွားနေတဲ့အကြောင်းရှင်းပြရတယ်။ကျောင်းသားတွေတောင်းဆိုနေတဲ့လူကျင်သားတွေကအခုချိန်ထိအာမခံမှုတစ်စုံတည်းရမရသေးဘူးဆိုတော့ကျွန်တော်တည်ကြည်ကြောင်ရှင်းပြရတယ်။နောက်အထူးသဖြင့်တော့လွတ်တော်အတည်ပြုဖို့လိုသေးတယ်ဆိုတော့ကျောင်းရဲ့သမရလက်မှတ်ထိုးဖို့လိုတယ်ဆိုတဲ့အကြောင်းအဲ့ဒါတွေကျွန်တော်ရှင်းပြတယ်။နောက်တစ်ချက်ကဒီအစိုးရဘက်ကခြေရန်ကျက်ထုတ်ပြီးတော့ရန်ကုန်ကိုအဝင်မခံဘူးဥပဒေအရအရေးယူမယ်လို့စတင်ပြောတဲ့အခါမှာရန်ကုန်လူထုရဲ့အတန်ကိုကျွန်တော်ယူရတယ်။ရန်ကုန်ကိုလာစီခြင်းမှာထောက်ခံတာဒီဥစ္စာကိုယူရတယ်။နောက်ဘောနော်ရန်ကုန်ကိုမလာစီခြင်းဘူးဆိုတာကရန်ကုန်ပြည်သူလူထုကမလာသေးခင်တာမဟုတ်ကြောင်းကျွန်တော်တို့လူထုနဲ့အတူတူလုပ်တယ
်။အခုဆိုရင်တော့ဇန်နဝါရီလ20ရက်နေ့ကနေမန္တလေးကနေရန်ကုန်အထိခရီးရှည်ချီတက်လမ်းလျှောက်လာနေကြတဲ့ပင်မကျောင်းသားတပိတ်စစ်ကြောင်းကတော့ဘကိုးတိုင်းနဲ့ဝင်ရောက်လာပြီးဖြစ်ပါတယ်။ရန်ကုန်ဝင်ရင်ဥပဒေအရအရေးယူမယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပေမဲ့ကျောင်းသားတွေဘက်ကတော့အခုချိန်အထိရန်ကုန်ရောက်အောင်ချီတက်နေကြဆဲဖြစ်တယ်လို့လေးပွင့်ဆိုင်ဆွေးနွေးပွဲကိုယ်စားလှယ်လည်းဖြစ်ကျောင်းသားတပိတ်ဦးဆောင်သူတဦးလည်းဖြစ်တဲ့ကိုအောင်မိုင်းစံကပြောပါတယ်
။ကျွန်တော်မနေ့ကဆွေးနွေးပွဲမှာတိုင်ခင်မှာဒီပင်မစစ်ကြောင်းကသဘောထားညီညာချက်တခုထုတ်တာရှိတယ်လေ။တို့ကတောင်းဆိုချက်မရခဲ့ရင်ဖြစ်စီရပြီဖြစ်စီရန်ကုန်ဝင်မယ်လို့တို့ညီညာချက်မှာထုတ်ထားတယ်။တောင်းဆိုချက်မရခင်ချိန်ဆိုလို့ရှိရင်ရန်ကုန်ဒီတပိတ်တက်ကပုံစံနဲ့တို့ဝင်ရအောင်ပဲ။တောင်းဆိုချက်ကရခဲ့ပြီဆိုရင်တော့ဒီကဟို celebration သဘောမျိုးနဲ့ပဲဝင်မှာပေါ့။အော်မဖြစ်မနေတော့ရန်ကုန်ဝင်လဲလို့တို့ညီရဲထုတ်တာရှိတယ်။ဒါတော့အဲ့ရှိနေတဲ့အနေထားချင်းနေတော့ပေါ့ဗျာ။မနေ့ကစသေးပဲအနေထားရလာတယ်တချို့ရလက်တွေရှိရကတော့ဟိုပြန်တိုင်မရဘုံပါလေးရှိသေးတယ်ဗျ။မထုတ်ပြန်သေးဘူးဟုတ်တယ်။ဘာလို့ဆိုကျွန်တော်တို့ဒီရန်ကုန်မှာစသေးပဲလာတဲ့လူတွေကအဲ့စစ်ကြောင်းပြန်မရောက်ကြဘူး။ဒီနေ့လဲစီးဝေးတွေရှိနေတဲ့ကတည်းကမပြန်နိုင်ဘူးဖြစ်တယ
်။ပင်မကျောင်းသားတပိတ်မောက်စစ်ကြောင်းကိုထောက်ခံတဲ့ AR တိုင်းမွန်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်တွေကခြိတက်လာတဲ့အရန်ကျောင်းသားတပိတ်စစ်ကြောင်းတွေကလည်းပင်မစစ်ကြောင်းနဲ့အတူရန်ကုန်အထိဆက်လက်ခြိတက်ကြဖို့အခုလောလောဆယ်မှာဆန္ဒတူညီနေကြပြီးလေးပွင့်ဆိုင်ဆွေးနွေးမှုရဲ့ရလက်အဖြစ်ပေါ်မှာမူတည်ပြီးတော့စီးဝေးဆုံးဖြတ်ကြမှာဖြစ်တယ်လို့တပိတ်မောက်ကျောင်းသားတွေကပြောပါတယ်ရှင်။